ဆရာကြီးတကုံတရားခေါ်ဦးထေးမြိုင်ဟာအသက်65နှစ်အရွယ်မှာကွယ်လွန်သွားခဲ့တာပါဒီနေ့နေ့လယ်ကကျင်းပတဲ့ဇာပနာအခမ်းအနားကိုဆရာကြီးနောက်ဆုံးနေသွားခဲ့တဲ့အောင်ပန်းမြို့ကနေအိမ်မှာကျင်းပခဲ့ပြီးအနေနဲ့ရရက်ကကြပြဆရာတွေစာရေးဆရာတွေနိုင်ငံရေးသမားတွေနဲ့မြို့ကန်တွေတက်ရောက်ဂုဏ်ပြုခဲ့ကြပါတယ်ဆရာတကုံတရားဟာမြမပြည်လွတ်လပ်ရေးကြိုးပမ်းမှုပြည်တွင်းငြိမ်းချမ်းရေးစာပေဂီတအနုပညာစတဲ့နယ်ပယ်တွေမှာရှေ့ဆောင်ဥရွယ်ပြုခဲ့သူအဖြစ်တက်ရောက်သူတွေကတမနစ်ငြိမ်သက်ဂုဏ်ပြုဆူတောင်းပြီးအခမ်းအနားကိုစတင်ခဲ့ပါဗါတယ်အဲ့ဒီနောက်မှာဆရာတကုံတရားဇာပနာကောမဒီရဲ့တဝန်လွှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပို့တဲ့တဝန်လွှာတွေကိုဖတ်ကြားခဲ့သလိုကြပြဆရာကိုလေးအင်းဝဂုံကြီးကဇာပနာကောမဒီရဲ့အဓိဋ္ဌာန်စာရန်းကိုဖတ်ကြားခဲ့ပါဗါတယ
်ဆရာကြီးတကုံတရားဒီနေကျက်စနစ်ဖက်စစ်စနစ်အားစစ်အာဏာစနစ်နဲ့ပြည်နယ်ချုပ်ချယ်မှုမျိုးမျိုးတို့ကြောင့်ညှိနှိုင်းခဲ့ရသောမြန်မာတိုင်းရင်းသားလူမျိုးစုံစာပေအမှုပညာအလှတရားများတို့ကိုပြန်လည်လမ်းစမ်းအညွှန်းလူပြပွင့်လာနိုင်စေရန်အတွက်ထုတ်ခဲ့ပါသည်ကိုယ်စွမ်းဉာဏ်စွမ်းအမှုပညာစွမ်းရှိရှိများဖြင့်ကျော်ပန်းအားထုတ်ဆောင်ရွက်ကြပါမည်ဟုဤဆရာကြီးတကုံတရားဤသာဗနာခန္ဓာတွင်အလေးနဲ့အဓိဋ္ဌာန်ပြုဟာဤ
ဆရာကြီးတကုံတရားပြောသွားတဲ့စကားတွေဟာမြန်မာနိုင်ငံအတွက်တင်မကပဲတကဘာလုံးနဲ့ပါသက်ဆိုင်နေတယ်လို့နာယေကူညီမှုအတင်းရန်ကုန်ရဲ့ဥက္ကဋ္ဌဦးကျော်သူကပြောပါတယ
်ငင်းညာရင်ဖခင်ကြီးပါလေသူပြောခဲ့တဲ့စကားတွေဆိုမလားရန်သူမရှိမိတ်ဆွေသားရှိမုန်းသူမရှိချစ်သူသားရှိဆိုတာဒီစကားကျွန်တော်မြန်မာနိုင်ငံနဲ့မကဘူးတကဘာလုံးအတွက်အင်မတန်တမိုးရှိတဲ့စကားအဲ့တော့ကျွန်တော်တို့တရှိထင်ရှားရှိနေတဲ့လူပုဂ္ဂိုလ်တွေအပင်အဖွဲ့တွေဒါနိုင်ငံကောင်းဆောင်တွေပါတီကောင်းဆောင်တွေလူမျိုးရေးအသင်းအဖွဲ့တွေလူသားတွေအားလုံးဟာအတ္တတွေဖြုတ်ပြီးတော့ပရာဟိတလူငါလူသားချင်းစာနာစိတ်နဲ့လှုပ်ကြဖို့အချိန်တန်ပြီလို့
ဆရာတကုံတရားရဲ့အောင်ပန်းနေအင်းရှိမှာနေထိုင်တဲ့ဈေးတယ်ကြီးတူဦးဖြစ်တဲ့ကိုအေးကြိုင်က
တကယ်ဝမ်းနေပါတယ်ဝမ်းနေတယ်ဆိုတာဘာကြောင့်လဲဆိုလို့ရှိရင်စာပေလောကအတွက်ဘောဒီအခုရဲ့လှုပ်ဆောင်ခဲ့တဲ့စာပေတမိုင်းကဏ္ဍတွေဟလာလွတ်လပ်ရေးကဏ္ဍတွေအများကြီးပါဒါဟိုထိုင်နေတဲ့တနေရာနဲ့ပြောလို့မပြီးတော့ဘူးဖြစ်နေတယ်ကျွန်တော်တချင်းဖြတ်လို့မရပါဘူးဆုံးရှုံးတော်တော်လေးကိုဆုံးရှုံးပါတယ်ဆုံးရှုံးမှုတော်တော်ကြီးမားပါတယ
်ဒါအပြင်1988ခုနှစ်ကကျောင်းသားကောင်းဆောင်တဦးဖြစ်သူကိုမိုးသီးစွန်ကမြန်မာနိုင်ငံလွတ်လပ်ရေးရဖို့ကြိုးပမ်းခဲ့တဲ့ဆရာတကုံတရားကိုဂုဏ်ပြုတဲ့အနေနဲ့ရန်ကုန်မြို့မှာအမတ်တရဂူပိတ်မှန်တိဆောက်ပေးတဲ့လို့ပြောပါတယ
်အမျိုးသားလွတ်မြောက်ရေးတိုက်ပွဲမှာဆရာကြီးဟာပါဝင်ခဲ့တယ်ဆရာကြီးဟာစာပေလှူရှားမှုတွေမှာပါဝင်ခဲ့တယ်အထူးသဖြင့်ကျွန်တော်တို့မမာပြည်ငြိမ်းချမ်းရေးရဖို့ဆရာကြီးဒေသပံတက်တဆုံးကြိုးပမ်းဆောင်ရွက်သွားတယ်ဆရာကြီးကွယ်လွန်ရတဲ့အတွက်ကျွန်တော်တို့ရန်ကုန်မှာကျွန်တော်တို့ဝမ်းနဲ့ကြည်ကွယ်ရတယ်အဲ့တော့ဆရာကြီးလိုချင်နေတဲ့ငင်းချမ်းရေးကိုကျွန်တော်တို့ဆက်လက်ကြိုးပမ်းဆောင်ရွက်မယ်အဲ့တော့ဦးသိန်းစိန်တမရအစိုးရကိုလည်းကျွန်တော်တို့ပန်ကြားလိုပါတယ်ဆရာကြီးဟာမြို့သားလွတ်မြောက်ရေးတိုက်ပွဲတစ်လျှောက်လုံးမှာပါဝင်ခဲ့တဲ့ခေါင်းဆောင်ကြီးတဦးဖြစ်ပါတယ်နော်သူ့ကိုဂုဏ်ပြုတဲ့အနေနဲ့ကျွန်တော်တို့ရန်ကုန်မြို့မှာသူ့အတွက်အမတ်တရဂူပိတ်မှန်တွေစာကြီးသူ့ရဲ့အမတ်တရပြတိုက်တွေကိုအစိုးရအနေနဲ့ပြုလုပ်ပေးစေချင်ပါတယ
်ဒီနေ့ညနေ၄နာရီမှာဆရာကြီးရဲ့ရုပ်အလောင်းကိုအောင်ပန်းမြို့မင်းကူတုတ်တံမှာမိတကြိုခဲ့ပါတယ်ဆရာတကုံတရားရဲ့အရိုးပြတွေကိုအောင်ပန်းမြို့မှာရှိတဲ့ဆရာပိုင်တဲ့လိန်မော်ဂျန်ထဲမှာဂူပိတ်မှန်ပြုတ်လုပြီးမြုံနံဖို့ရထားတယ်လို့ဇာပနာကော်မတီဥက္ကဋ္ဌဦးအံမောင်ကပြောပါတယ
်အောင်ပန်းမြို့မှာရှိတဲ့မင်းကူတုတ်တံတီလာပေးတရဏဂုံတင်ပြီးတဲ့နောက်ဆရာကြီးကိုမိသင်းကြိုခြင်းလုပ်ပါမယ်မိသင်းကြိုပြီးရရှိတဲ့အရိုးပြများကိုဆရာကြီးတကုံတရားရဲ့ခုံနဲ့ကိုက်ညီအောင်ဆရာကြီးတကုံတရားကိုယ်တိုင်ပိုင်တဲ့လိန်မော်ဂျန်ထဲမှာပဲတင့်တယ်ခံရလျောက်ပတ်တဲ့ဗိမာန်တစ်ခုအထိမှတ်တစ်ခုခုတိဆောက်ဖို့အစီအစဉ်လောလောဆယ်လုပ်ထားပါတယ်ဗျာ
ဆရာကြီးတကုံတရားရဲ့နောက်ဆုံးခီးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလွမ်းသူပန်းခြင်းပေးပို့ခဲ့တဲ့အပြင်မြန်မာနိုင်ငံနေရာအနှံ့ကကြပြဆရာတွေစာရေးဆရာတွေ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနိုင်ငံရေးသမားတွေဆွေမျိုးတွေအပြင်ထောင်နဲ့ချီတဲ့ဒေသခံတွေကလိုက်လံပို့ဆောင်ခဲ့ကြပါတယ်ခင်ဗျာ